ရှမ်းပြည်နယ်မြောက်ပိုင်းမှာနိုင်ငံသားတွေအပါအဝင်အရသာပြည်သူတွေအိုးအိမ်ဆွတ်ခွာထွက်ပြေးနေရတဲ့လက်နက်ကိုင်ပြပခါတွေတိုးလာတဲ့အပေါ်အထူးစိုးရိမ်တဲ့အကြောင်းနဲ့တိုက်ပွဲတွေကြားမှာပိတ်မိနေတဲ့နိုင်ငံသားတွေဘေးကင်းလုံခြုံမှုရှိရှိနဲ့နေရပြန်နိုင်အောင်လှုပ်ဆောင်ပေးဖို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကတိုက်တွန်းလိုက်ပါတယ်လက်ရှိပြည်ပခါမှာပါဝင်ပတ်သက်နေသူအားလုံးအနေနဲ့အကြမ်းဖက်တိုက်ခိုက်နေတာတွေချက်ချင်းရက်ပြီးထိနေသေးသေးလှုပ်ဆောင်ကြဖို့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးအရက်သားပြည်သူတွေဘေးကင်းလုံခြုံမှုရှိအောင်ဆောင်ရွက်ဖို့အာဆီယံကတိုက်တွန်းတဲ့အကြောင်းနိုဝင်ဘာလ24ရက်တောင်ကြားနေ့ကထုတ်ပြန်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ညင်ညာချက်မှဖော်ပြထားပါတယ်။ပိတ်မိနေတဲ့နိုင်ငံသားတွေဘေးလွတ်ရာအမြန်ဆုံးထွက်ခွာနိုင်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေအလင်းမြန်ပေးနိုင်အောင်အရေးတကြီးလှုပ်ဆောင်ဖို့မြန်မာအာဏာပိုင်တွေကိုရောဒီတခြားသက်ဆိုင်တဲ့အဖွဲ့အစည်းတွေကိုပါတောင်းဆိုထားပါတယ်။မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့ဖြစ်တဲ့ကိုကန့် MNDAA တအန်း TNLA နဲ့ရခိုင်တပ်မတော် AA တို့ပူးပေါင်းပြီး2029စစ်စင်ရေးစတင်တဲ့အော်တိုဘာလ28ရက်နေ့နောက်ပိုင်းကစလို့ရှမ်းမြောက်ဒေသမှာတိုက်ပွဲတွေပြင်းထန်နေတယ်လို့အဲ့ဒီဒေသမှာအလုံးလုံးနေကြတဲ့နိုင်ငံသားတွေအများပြားလဲတိုက်ပွဲတွေကြပိတ်မိနေကြပါရှင်